လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမြူလာရဲ့ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာပြီးတော့မနေ့ကမှာတော့ရခိုင်ဒေသဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်လူသားချင်းစာနာမှုအကူအညီတွေနဲ့ပြည်ပကတွေအခြေအနေတွေအတွက်ဖြစ်ရှိနိုင်မဲ့နီးလန်းတွေကိုရှာဖွေသွားဖို့ရည်ရွယ်ထားတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ဆိုပါတယ်။ကိုဇော်ထက်ရန်ကုန်မြို့ကနေတင်ပြပို့ပါတယ်
။လူသားချင်းစာနာမှုဆိုင်ရာရေးကိစ္စရည်နဲ့ပတ်သက်ပြီးတာဝန်ယူဆောင်ရွက်နေတဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဖြစ်သူလို့အရေးပေါ်ကိစ္စတုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းမှုလည်းဖြစ်တဲ့ Miss Asula Mila ရဲ့မေလ9ရက်ကနေ15ရက်မြန်မာပြည်ခီးစဉ်အတွင်းမှာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာကိုကိုယ်တိုင်မျက်မြင်လေ့လာသိရှိနိုင်ဖို့အတွက်အဓိကရည်ရွယ်ထားကြောင်းနဲ့ပဋိပက္ခတွေကြောင့်ပြည်သူတွေပေါ်တက်ရောက်မှုတွေကိုလေ့လာဖို့အတွက်ဖြစ်ပါတယ်။အဲဒီနောက်ခီးစဉ်ပြီးမှအစိုးရပိုင်းဆိုင်ရာတောင်းရှိသူတွေနဲ့ရောအကူအညီပေးအဖွဲ့တွေနဲ့ပါပြည့်စုံသွားဖို့လည်းရှိနေပါတယ်။UN OCHA ရဲ့မြန်မာပြည်ဌာနလူစုဆက်သွယ်ရေးနဲ့ပြန်ကြားရေးရာရှိနန်စီမန်နယ်လီကအခုလိုပြောပါတယ်
ASG Ursula Müller is coming to observe firsthand the humanitarian situation in Rakhine, Kachin, and Shan state.
ဆိုင်ရည်လူတွေနဲ့တွေ့ပုံသွားလို့ရှိတယ်လို့အစိုးရပိုင်းရှိပိုင်းရာရှိနေတဲ့ကောနောက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းကိုဆောင်ရွက်နေတဲ့မိခအဖွဲ့ရှိအသီးသီးနဲ့ကောတွေ့ပုံသွားလို့ရှိပါတယ်ရှင့
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UN OCHA ရဲ့လက်သလုံးရခိုင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးအထူးစောင့်ကြည့်လေ့လာနေရလဲဖြစ်ပါတယ် UN OCHA အနေနဲ့2018မှာမြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းအတွက်ရခိုင်ကချင်းကရင်နဲ့ရှမ်းပြည်နယ်မှာရှိတဲ့လူဦးရေ၈သိန်းကျော်အတွက်အမေရိကန်ဒေါ်လာ183ပန်းကိုလည်းတောင်းခံခဲ့ပါတယ်။မိုးကျနေပြီဖြစ်လို့ရခိုင်ဒေသမှာအရေးပေါ်အကူအညီတွေပို့လိုအပ်နေပြီလို့အကူအညီပေးရေးအဖွဲ့ကဆိုပါတယ်။ရခိုင်ရပ်တအဖွဲ့စည်းတွေနဲ့စစ်ကြွေအခြေစားရဟန်းတန်လာတွေကမြို့နယ်6ခုမှာရှိတဲ့စစ်ဆောင်စခန်းတွေအတွက်ကယ်ဆယ်ရေးအကူအညီတွေနဲ့အမိုးကာတွေကို6ပန်းပေးဖို့ကြက်ငွေ 3.3 ဘီလီယံအမေရိကန်ဒေါ်လာ22ပန်းပြည်နယ်အစိုးရစီကိုမေလ6ရက်ကတောင်းခံထားပါတယ်။ဒီနေ့အစိုးရကတရားစုအစိုးရကိုတင်ပြထားတဲ့ဆိုပေမဲ့စစ်ဆောင်3,900အတွက်နေဖို့နေရာတောက်သုံးရည်စားနေရကဒီ3ခုကရေးပေါ်လိုအပ်ချက်ဖြစ်နေပြီးဒါ၍လုံလောက်မှုမရှိရင်နောက်ဆက်တွဲကျန်းမာရေးပြဿနာတွေအတွက်စိုးရိမ်နေရကြောင်းရခိုင် Ethnic Congress ရဲ့အထွေထွေအတွင်းမှုကိုစိုးစိုးထောက်ကပြောပါတယ
်။တရားစုကိုသူတို့ budget တရားနေဆိုတဲ့ဟာတော့ပြောတာပေါ့။ဒါပေမဲ့တခုရှိတာပါရှိတယ်ဆိုတော့ကျွန်တော်တို့ကဒီတောင်စုဘက်မှာဘယ်လိုဆွေးနွေးနေကြသလဲ။တောက်ခံတဲ့အနေအထားမှာရောသူတို့ဘလောက်လောက်ထိသူတို့အနေနဲ့ဒီဥစ္စာပေးအနေနဲ့စဉ်းစားတော့ထားတယ်ပေါ့။သူတို့ရှင်ကဒီသင်ကြားထားတဲ့ဆိုတဲ့သဘောမျိုးလည်းတော့မပြီးဘူးရှင်လာပေးတယ်ကျွန်တော်ကဒါတကယ်ကိုပဲအရေးကြီးနေတယ်။ချက်ချင်းလောက်မှကိစ္စဖြစ်တယ်။ဘယ်လိုအနေအထားမျိုးနဲ့သူတို့တောက်ခံရလဲဆိုတော့ကျွန်တော်မသိဘူး။အဲ့လိုမျိုးရှိနေပါတယ
်။အရေးပေါ်ကဲတဲ့တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမြူလာကကုလအမြဲကိုယ်စားလှယ်တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတုံးဝင်ကော်မတီကကျင်းပတဲ့ထိပ်သီးစည်းဝေးကိုလည်းတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒါဟာသူ့ရဲ့ဒုတိယမြောက်မြန်မာပြည်ခီးစဉ်ဖြစ်ပြီး2018အေပီလပရမခီးစဉ်တော့ကလည်းကချင်ပြည်နယ်မြတီနာမြို့မိုင်းနာ KBC စစ်ဆောင်စခန်းကိုသွားခဲ့ပြီးဒေသတွင်းကပြည်ထောင်စုတွေကိုလည်းဆွေးနွေးခဲ့ပါတယ်။